ကမ္ဘာတုန်းကကိုဗစ်-19ကရောဂါဆက်လက်90ပြန့်နှံ့နေတာနဲ့အတူထပ်ပြီးတော့တွေးလာရတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်တွေအကြောင်းသိရှိအောင်လို့အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်။အဲဒီဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်တွေအပေါ်ကိုဗစ်ကာကွယ်ဆေးတွေနဲ့ကုထောင်းတွေရဲ့တက်ရောက်မှုကိုလေ့လာနေတယ်လို့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာနCDC အကြီးအကဲဒေါက်တာရိုရှယ်ဝယ်လ ြောပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုဗစ်ရောဂါအတည်ပြုလို့နာတန်းတရာနီးပါးသေဆုံးသူ2တန်းကျော်ရှိနေပါတယ်။ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်တွေကိုအမိထိန်းချုပ်နိုင်အောင်လုပ်ရမယ့်အခြေအနေဖြစ်နေတယ်လို့ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်အဖြစ်သမ္မတဂျိုးဘိုက်တန်ရွေးချယ်ထားတဲ့ Evac Mathi ကလည်းပြောပါတယ်။ဗြိတိန်နိုင်ငံမှာစတင်တွေးခဲ့တဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ဟာအရင်ကတွက်ဆထားတာထက်ကိုလူတွေပို့ပြီးတော့အသေးအပြောက်များစေနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အဲ့ဒီပိုးသစ်တွေကိုလက်ရှိကိုဗစ်ကာကွယ်ဆေးတွေနဲ့ကာကွယ်နိုင်တယ်လို့ယုံကြည်ထားကြတာပါ။ဒါပေမဲ့တောင်အာဖရိကနိုင်ငံမှာတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ကတော့ပို့ပြီးတော့ကူးစက်လွယ်တယ်လို့လက်ရှိရှိနေတဲ့ကိုဗစ်ကာကွယ်ဆေးတွေနဲ့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်။